နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သာလန်နေအိမ်ကိုကြမ်းခင်းဆေးလျှော့ပြီးတော့လေလံတင်ရောင်းချဖို့အကိုဦးအောင်ဆန်းဦးကတင်သွင်းပါတယ်။အဲ့ဒီအဆိုကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကဒီကနေ့တရားရုံးမှာကန့်ကွက်လိုက်ပါတယ်။ဒီကိစ္စအတွက်လာမယ့်ဇွန်လ12ရက်နေ့ကျရင်နှစ်ဖက်ရှေ့နေတွေတရားရုံးမှာအပြန်အလှန်ရှောက်လဲချက်ပေးကြရမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါတယ်။
အမှတ်54တက္ကသိုလ်ရိပ်သာလန်နေအိမ်ကိုအရင်ကျန်းခင်းဈေးထက်လျှော့ပြီးတော့ရောင်းဖို့အကိုဖြစ်သူဦးအောင်ဆန်းဦးကမေလ23ရက်နေ့ကတရားရုံးကိုရှောက်ထားခဲ့တာပါခဏဦးလေလံဈေးဖြစ်တဲ့ကျပ်ငွေ315ဘီလီယံကိုကျပ်ငွေဘီလီယံ30လျှော့ပြီးတော့မှကျပ်ငွေ285ဘီလီယံနဲ့ရောင်းချနိုင်ဖို့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါကိုဒေါက်ဆန်းစုကြည်ရှိနေတွေဘက်ကကန့်ကွက်ခဲ့ကြတာပါဒါရမကဦးအောင်ဆန်းဦးကဝဲသူကိုနေအိမ်ထဲအထိလိုက်ပြခွင့်တောင်းခံထားမှုကိုလည်းဒေါက်ဆန်းစုကြည်ရှင်းနေတွေဘက်ကလက်မခံနိုင်ကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့တရားရုံးနဲ့နီးစပ်သူတယောက်က VOA ကိုပြောပြပါရယ်ကန့်ကွက်မှုနဲ့ပတ်သက်လို့တရားရုံးကလာမယ့်ဇွန်လ12ရက်နေ့ကြာလို့ရှိရင်နှစ်ဖက်လျှောက်လဲချက်ပေးဖို့ဆုံးဖြတ်ခဲ့တယ်လို့လည်းသိရပါရယ်ကာယကံရှင်ဒေါက်ဆန်းစုကြည်နဲ့တွဲခွင့်မရသေးတာဒေါက်ဆန်းစုကြည်မသိပဲလေလံဆွဲခွင့်ပေးတာကဥပဒေအရမညီညွတ်ဘူးဆိုပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကတရားရုံးမှာကန့်ကွက်ထားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာဒီအိမ်ကိုပြတဲ့အနေနဲ့ထားဖို့သဘောထားရှိတဲ့အကြောင်းတားဖြစ်သူကမ်အရစ်က VOA နဲ့မေးမြန်းခန်းမှာပြောကြားထားပါတယ်။လက်ရှိဒေါက်ဆန်းစုကြည်မိသားစုပိုင်းအိမ်ကိုစစ်ကောင်စီကတရားရုံးမှာလေလံတင်ပြီးရောင်းချခွင့်ပြုထားတဲ့အပေါ်မှာဥပဒေပညာရှင်တယောက်ကတော့အခုလိုတုံ့သက်ပြပါတယ်။
အဲ့ဒါဘယ်နဲ့လူရှိပါမလားဆိုတာကကြတော့တာမန်အဖြစ်ဆိုရင်တော့စိတ်ကောင်းရှိနိုင်တာပေါ့တို့တို့ဒါကဟိုသမိုင်းဝင်အိမ်နဲ့ဖြစ်တယ်နိုင်ငံခေါင်းဆောင်ကြီးတူအစီအစဉ်နေထိုင်တဲ့အိမ်နဲ့ဖြစ်တယ်အဲ့ဒါသမိုင်းတန်ဖို့အင်တန်ကြီးတော့ဒီမှာဆွဲဖို့ကတော့အလားလားအတော်နည်းပါလိမ့်ဒီအိမ်ရဲ့နောက်ကလက်ရှိရှိနေတဲ့ဟိုအောက်ဆန်းစုကြည်ရဲ့နိုင်ငံရေးဩဇာပေါ့အင်တန်နိုင်ငံရေးဩဇာကြီးတဲ့အခါကျတော့သမိုင်းမှာဒါကြီးကိုတရားခံမဖြစ်ချင်ဘူးကွယ်ဒီရာကြီးထဲမှာဝင်ပြီးတော့လက်ဝင်မချိုချင်ကြဘူးအဓိကပြဿနာအဲ့ဒါပါပဲဒါနိုင်ငံရေးဩဇာအမှန်တကယ်ကြီးတဲ့ပုံပုံဖြစ်နေတဲ့အတွက်ဒါရှောင်နေကြတဲ့သဘောလို့ဇာတ်တို့ဒီတိုင်းမင်းမြင်ပါတယ
်တက္ကသိုလ်ဒါလန်အိမ်ကိုလေလံတင်ရောင်းချပြီးတော့ဒေါက်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ခွဲဝေယူဖို့အတွက်တရားရုံးကဒီနှစ်ဇန်နဝါရီလထဲမှာဆုံးဖြတ်ချက်ချခဲ့တာပါပြီးခဲ့တဲ့မတ်လ20ရက်နေ့ကကျပ်ငွေ315ဘီလီယံနဲ့လေလံတင်ရောင်းခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့ပါဘူးဒါကြောင့်ဥအောင်ဆန်းဦးဘက်ကကျန်းခင်းဈေးကိုလျှော့ပေးဖို့အတွက်တရားရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်။လေလံသဘောတရားအရအခုသတ်မှတ်လိုက်တဲ့ဈေးတဲ့အပေါ်မှာလည်းဒေါက်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစဉ်စဉ်တရားရုံးတင်ကန့်ကွက်နိုင်ပါသေးတယ်။2000ခုနှစ်မှာဒေါက်ဆန်းစုကြည်ရဲ့အကိုဥအောင်ဆန်းဦးကနေအိမ်ကိုအမွေခွဲယူလို့ကြောင့်တရားရုံးမှာရှောက်ထားခဲ့ပါတယ်။2006ခုနှစ်မှာတော့ဒီအိမ်ကိုဒေါက်ဆန်းစုကြည်နဲ့ဥအောင်ဆန်းဦးတို့နှစ်ယောက်ခွဲဝေယူဖို့အမိန့်ချထားတာကိုဥအောင်ဆန်းဦးကအိမ်မကြီးကိုဒေါက်ဆန်းစုကြည်ကရပြီးတော့သူကပြိုပြက်နေတဲ့အိမ်အသေးလေးသာရတော့မကြေမနက်ဖြစ်ခဲ့တဲ့အတွက်ဒီအိမ်ကိုလေလံတင်အမွေခွဲဖို့တရားရုံးအစစ်အစစ်မှာထပ်မံတရားစွဲလျှောက်ထားခဲ့တာပါဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်အစစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါစုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလမှအာဏာသိမ်းခဲ့တဲ့စစ်ကောင်စီလက်ထက်မှာတော့ဒေါက်ဆန်းစုကြည်ရဲ့အထူးလျှောက်လှကိုပြည်ထောင်စုတရားလွှတ်တော်ကပြန်လည်လက်ခံပြီးတော့မူလဆုံးဖြတ်ချက်အမိန့်ကိုပြင်ဆင်ပြီးအခုလိုလေလံဆွဲကမောင်နှမ2ဦးကြားမှာခွဲဝေယူဖို့အတွက်အမိန့်ချမှတ်ခဲ့တာဖြစ်ပါရဲ့ရှင်။